သောတာရှိမခင်ဗျပြီးခဲ့တဲ့ဇွန်လ25ရက်နေ့ကဟင်္ဒရာမြို့ဗိုလ်ချုပ်လန်းဥပါရေဖျားရှိ UNME လက်ဖက်ဆိုင်မှာအလုသမားဖြင့်အလုလုကင်နေရတဲ့အသက်9နှစ်အရွယ်မိဘမဲ့ကလေးမောင်ထိတ်ခွတ်ခေါ်မောင်စိုးတက်အောင်ကမနေလိုတဲ့အတွက်အိမ်ကနေထွက်ပြေးခဲ့တယ်လို့ပြန်လည်ပြောပြခဲ့ပါတယ်ဇွန်လ25ရက်နေ့ကကိုဆံမှုထေဝင်းနဲ့မတ်စုမွန်တို့ဟာမောင်စိုးတက်အောင်ကိုလိုက်ခေါ်ပြီးအိမ်မှာညှဉ်းပန်းနှိပ်စက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ညံပဲနှိပ်စက်တာကိုခံခဲ့ရတဲ့မောင်ဆိုးထက်အောင်ကိုတိုင်ကအခုလိုပြန်ပြောပြပါတယ်
။ဒါအဆိုင်ရတာမလို့ပြန်ထွက်ကြတယ်ဘူးလားတို့တော့မင်းမင်းနဲ့လိုက်ခေါ်ပြီးတော့ဆိုင်ကိုခွာထားပြီးတော့တောက်ခိုးအဲ့ရောက်မသိပြီးနာပြင်းလာတယ်တဲ့။တောက်ဟာမင်းမင်းနဲ့တော့ခဲလာ။တောက်ဘာလဲစောင့်ကန်နဲ့နောက်ပြီးကြတော့ဟိုဘာလဲခိုးပါလေဒီနေ့ဒီမင်းမင်းနဲ့တို့တဲ့။အဲ့တော့ဆူဆူဆူဆူတို့ကြောမီးကြောင့်တို့တဲ့။အဲ့တော့ခွာမီးကြောင့်တို့တဲ့။အဲ့တော့ပိုင်လို့မိကြုပ်ပြုတ်တယ်ဒါသူချွေးတဲ့ခွေးကြီးကိုဒါကနောက်ကတော့ဆိုင်ကောင်းဆိုင်နေတယ်ရိုက်ရဲ
လက်ပြန်ကျိုးတုတ်ထားစဉ်တာမန်သလင်းနဲ့တိုက်မိတဲ့အတွက်မေးစီကွဲသွားခဲ့ပါတယ်မောင်ဆုထက်အောင်ကိုထုတ်တန်းမှကျိုးနဲ့တုတ်ထားပြီးကိုဆံမှုထေးဝင်းနဲ့ဇနီးမတ်စုမွန်တို့နှစ်ယောက်စလုံးကရိုက်နေခဲ့ပါတယ်မောင်ဆုထက်အောင်ကအခုလိုပြောပြပါတယ
်အော်လေလို့လေတော့မီးရဲ့သူမမနာမည်ကမီးခေါ်ပါတယ်မီးရဲ့ငါကျတော့ရိုက်ဆိုင်နဲ့အဲ့တော့တော့ထုံတန်းဆိုးရတာပြီးတော့အော်ရိုက်ကြငါးကျက်တော့ရိုက်ဆိုင်နဲ့မီးရိုက်တာမနာဘူးကိုရိုက်တာနားတယ်တဲ့ဘယ်ကကိုအဝတ်ပိတ်ပြီးတော့ကျိုးနဲ့ဆီးတာဆိုစိုက်ကားကြီးပဲခီးတဲ့ကျိုးနဲ့တော့အဝတ်ပိတ်ရတယ်အဲ့ဆိုင်တို့တော့တင်ရုံခီးရတာခင်ယောင်းကြီ
း26ရက်နေ့မှာကျိုးဖြေပေးခဲ့ပေမဲ့ထမင်းချက်ကျန်းတိုက်အလုပ်တွေကိုဆက်ခိုင်းခဲ့ပါတယ်ဒါနဲ့28ရက်နေ့မှာမောင်ဆိုးထက်ဟောင်းကတအိမ်ကျော်ကဥဖိုးကျော်ဒေါ်ဝင်းတို့အိမ်ကိုထွက်ပြေးခဲ့ပါတယ်
တို့မနေ့ကနေ့နေ့ပိုင်းကတော့သူကတောက်ဖြီးပေးတာအတူလိုက်ကျမတာနေ့ရတော့နေ့နေ့ရတော့နေ့ပြီးပါဒီပြည့်အိမ်ကထွက်ပြေးတာဥပ္ပဒေါ်ဒေါ်ဝင်းတို့အိမ်ကို
ဥပ္ပဒေါ်ဒေါ်ဝင်းတို့အိမ်မှာအလုလုနေတဲ့အလုသမမတ်အေးအေးဆိုးကမောင်ဆိုးထက်အောင်ကိုကူညီကယ်ဆယ်ခဲ့ပါတယ်မတ်အေးအေးဆိုးကအခုလိုပြန်ပြောပြပါတယ
်သူ့ရဲ့တကူလုံးပါလေအရာချိုးတွေနဲ့ရိုက်ထားတဲ့အရာရဲ့နောက်ပြီးတော့ဟိုမီးနဲ့ပလတ်စတစ်ကိုမီးချိုးပြီးတော့ထားတဲ့အရာတွေ။နောက်မီးဘူးနဲ့ထိုးထားတဲ့အရာတွေကလည်းတကောလုံးနှံ့အဲ့ဒါတွေ့ရ။နောက်ပြီးတော့ဟောပါလဲ။သူမိမာ哦တဲ့။အိုက်ကလေးလိုရိုက်ခိုင်းနေတယ်။သူမိမာလည်းသူ့မင်္ဂလာခိုင်းနေရိုက်တယ်တဲ့။ဒီလက်ကကြိုးဖြီးလဲပြီးတော့နောက်ပြန်ကြိုးတုတ်ထားတာဖြီးပြီးတော့တဲ့လက်ကိုရှေ့ကိုခြီးပြီးတော့ထုတ်တန်းမှာကြိုးကိုဆွဲသူ့ကိုကြိုးနဲ့ဆွဲပြီးတော့တဲ့။ဟိုအဆွဲတောက်တပိုက်လေ။အိုက်ပိုက်ကိုမီးရှို့ပြီးတော့သူ့ကိုအဆက်တွေထားတယ်။နောက်ပြီးတော့ဟောကွာကွာကိုမီးရှို့ပြီးတော့အဲ့ဒါတွေနဲ့ထိုးတယ်။အိုက်ကလေးကလေနှိမ့်မိုင်းလည်းကြရေစားလို့သူတို့ရှင်ရေတောင်းတောက်တယ်တဲ့တောင်းတောက်တာဟုတ်တယ်သူကမင်းကိုရေတော့မတိုက်ဘူးတဲ့သေးပဲတိုက်မစိုးပဲသေးတယ်ပြကြတဲ့လောင်းချတယ်တဲ့တာရေစားတော့မျိုးချလိုက်ရတယ်တဲ့ညနေလောက်လည်းကြာကြာဟုတ်တယ်ကလေးကဘိုက်စားလို့သူတို့ရှင်လည်းတောင်းတောင်းတဲ့သူကမင်းကိုတဲ့ထမင်းတော့မကြိုးဘူးတဲ့ခွေးကြီးပဲကြိုးမစိုးပဲခွေးကြီးတို့ကြိုးကြိုးနဲ့ယူပဲသူပြကြတဲ့ထဲပဲဥပ္ပစနဲ့စိုးထားတာတဲ့
မောင်စိုးထက်အောင်ရဲ့တင်ပါပြင်းတဲ့ဝမ်ပိုက်တွေမှာမီးဘူးတစ်ချက်စာအပြစ်3-4ချက်လောက်မီးလောင်ထားသလိုကျောပြင်းနဲ့ပေါင်နေမှာလဲမီးလောင်ထားတဲ့အတွက်မောင်ဆိုးထက်အောင်ဟာမအိတ်နိုင်ပဲရှိခဲ့ရတယ်လို့မအေးအေးဆိုးကပြန်ပြောပြပါတယ်
။မိသားစုကသမီးရင်ခေါ်သွားပြီတော့လေ။ဒါလေးလို့ဒါလေးသမီးစားရလားဆိုမစားတာနှင်းရရှိပြီတဲ့။အဲသမီးတို့ကဒီအလုတ်ကပြန်တော့သမီးတို့ပါပါသွားတယ်။အဲသူ့ကိုကျွေးလိုက်။ကျွေးပြီးတော့သူ့ကိုသမီးကအိတ်ခန့်လိုက်ကသူမအိတ်နိုင်ဘူးတဲ့။အနာတွေကပူပြီးတော့တအားနာနေလို့ဆိုသမီးကလည်းသူ့ကိုအဲ့ဒါစီတမောင်းနဲ့ကီးမိုလေးနဲ့ပေါ့နှလုံးတိုက်လိုက်တယ်။အဲ့လို့ဆိုအဲ့ရအိမ်ငန်းထဲမှာတိတ်တာ။အမေကညာပဲကြတော့အဲ့လိုမရတော့သူ့ကိုထားကြည့်တော့သူကဖိမှုလေးထောင်ရဲ့ကလေးအဲ့လိုမရဘူးတဲ့သူတဲ့မနဲ့မိုးလဲလင်းလဲတော့သမီးတို့အိတ်ပြောသွားတော့ချင်းမှသူကကိုယ်ကိုယ်လေးအိတ်အဲ့တော့တားလေးလို့နေအိမ်ငန်းထဲမှာသွားအိတ်လို့ဆိုတာသူကအဲ့ဒါနဲ့သူ့ကိုအိမ်ငန်းထဲထားလိုက်ကအနာနဲ့ကြမ်းနဲ့ကတ်အဲ့ဒါသမီးကရေနဲ့ပက်သေးတော့မှအဲ့ဒါခွာသွားတာခွာတော့အဲ့ရအနာတွေသွေးတွေတားကြအဲ့မီးဘူးနဲ့ထိုးထားတဲ့အရာတွေက
ဒါနဲ့မောင်ဆိုးထက်အောင်ကိုရက်ွက်လူကြီးတွေလက်ကိုအပ်ခဲ့ပါတယ်ရက်ွက်လူကြီးတွေကအကြောင်းကြားတဲ့အတွက်ရဲတွေရောက်လာပြီးမောင်ဆိုးထက်အောင်ကိုဆေးရုံတင်ပေးခဲ့ပါတယ်။မောင်ဆိုးထက်အောင်ကိုဆေးရုံက6ရက်ကုသပေးခဲ့ပါတယ်။အခုအညီပေးခဲ့တဲ့မအေးအေးဆိုးကိုအမည်မသိဆိုင်ကယ်သမားတဦးကပြီးခဲ့တဲ့ရက်ပိုင်းကဂျားဝင်မရှုပ်ဖို့ချင်းချောက်တာကိုခံခဲ့ရတယ်လို့မအေးအေးဆိုးကပြောပါတယ်။မောင်ဆိုးထက်အောင်ကိုညှဉ်းပန်းနှိပ်စက်တဲ့စနိုးခေါ်ကိုဆံမှုထိန်းဝင်ဟာအသက်22နှစ်ရှိပြီဖြစ်ကြောင်းသိရပါတယ်။မောင်ဆိုးထက်အောင်ရှည်ရည်အတွက်မအေးအေးဆိုးနဲ့မြို့ကန်စာနာတနာသူတွေကဓမ္မပိမံကျောင်းတိုက်ဆရာတော်ဥညာဏလင်္ကာရကိုရှောက်ထားအကူအညီတောင်းတဲ့အတွက်ဆရာတော်ကစောင့်ရှောက်ကူညီပေးဖို့သဘောတူညီခဲ့တယ်လို့သိရပါတယ်။ဆရာတော်ဥညာဏလင်္ကာရဟာနိုဘယ်လူမှုကူညီစောင့်ရှောက်ရေးအသင်းကိုဦးဆောင်လုပ်ကိုင်နေတဲ့ဆရာတော်လည်းဖြစ်ပါတယ်။အ အခုတော့မောင်ထိတ်ခွက်ကမောင်စိုးထက်အောင်ဟာဆွေမျိုးနှိစပ်တော်သူတွေနဲ့နေထိုင်နေပါတယ်။